Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးဝဲတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American စံကနေ2022ခုနှစ်အောက်တိုဘာ15ရက်တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ခန့်လိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ကြားနိုင်ပါ
မင်္ဂလာညချမ်းပါရှင်ဒီကနေ့ညဖက်တင်တွေကိုတော့ဦးတင်မောင်သားနဲ့ကျမနန်းလာတို့ပြောပြပေးပါပါဒီလာနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးညလာကမှာမြန်မာစစ်ကောင်းဆောင်ကိုဖယ်ရင်မဖယ်ရင်အပါဝင်မြန်မာအရေးဒီကနေ့ဆွေးနွေးတဲ့အစည်းအဝေးနဲ့ပတ်သက်လို့အာဆီယံဥက္ကဋ္ဌဘရူနိုင်းနိုင်ငံကမနက်ဖြန်စနေနေ့မှာတင်ထုတ်ပြန်ပါမယ်တောင်ဆန်စုကြည်ပေါ်ဆွဲထားတဲ့အာဂတိအမှုတွေကိုဒီကနေ့စစ်ဆေးတာမှာအမှုတမှုအတွက်တရားလိုပြအတိအကျသက်သက်ဦးဖြိုးမင်းသိန်းနဲ့စနေမလာတာကြောင့်အမှုအားလုံးမစစ်ဆေးနိုင်ခဲ့ပါဘူးတကယ်မင်္ဂလာပင်လယ်အော်ထဲကဘာဆန်ချာကျုံးမပို့ထားတဲ့ရွန်ကြားတုတ်ကရင်ကျုံးမကြီးမှာလွတ်လွတ်လပ်သွားလာနိုင်အမခန့်ချက်ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီထက်တယ်မှာမပါဘူးလို့ရိုက်တာသတင်းတစ်ပုဒ်မှရေးထားပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးတဲ့6နှစ်ပြည့်ချိန်မှာပဲညီညာရေးလုပ်ငန်းစဉ်တွေမြင့်တင်ဖို့စစ်ကောင်စီဘက်ကတိုက်ထွန်းလိုက်တာနဲ့ပတ်သက်ပြီ
း NCA မှာကျွန်တော်အခိုင်အမာပြဌာန်းထားတာကတော့ဒီလူလူကြီးရဲ့အသက်အိုးကြီးချိန်တွေသမရောဘက်ကရောကျွန်တော်ဘက်ကရောအားလုံးကကိုတောက်လျှောက်ပါ
CBS ဒီခေါ်ညီညာရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ပြောခွင့်ရခွန်မြင့်ထွန်းပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံရည်ဒီပြဿနာဖြေရှင်းဖို့အတွက်ကိုနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကိုယ်စားလှယ်တယောက်ထားဖို့စီစဉ်နေတဲ့အကြောင်းတခါဖမ်းဆီးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဝင်တရားကြောကိုအမှုရုပ်သိမ်းလိုက်တာအပါအဝင်ဒေါ်ဆန်းစုကြည်ရဲ့ရှင်းနေတွေကိုအမှုနဲ့ပတ်သက်ပြီးဘာကြောင့်ပြောဆိုခွင့်ပိတ်လိုက်တဲ့ဆရာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုနားလောင်တဲ့ဥတမောင်သန်းတို့ကအကြေညာပေးမှာဖြစ်ပါတယ်ဗျာ
။ဒီလနောက်ပိုင်းမှာဒီလနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးညလာခမှာမြန်မာစစ်ကောင်ဆောင်ကိုဖယ်ရင်မဖယ်ရင်အပအဝင်မြန်မာအရေးဒီကနေ့ဆွေးနွေးတဲ့အစည်းအဝေးနဲ့ပတ်သက်လို့အာဆီယံဥက္ကဋ္ဌဘရူနိုင်းနိုင်ငံကမနက်ဖြန်စနေနေ့မှာသတင်းထုတ်ပြန်မယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကသတင်းထောက်တွေကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတစ်ခုကအခြေအကျကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာမဖိတ်ပဲနဲ့ခြံထားနိုင်တဲ့အများသဘောတူသတ်မှတ်ချက်မရှိပေမဲ့လို့ဒီကိစ္စကိုတခြားနိုင်ငံတွေနဲ့ဖြေရှင်းသွားနိုင်ရည်ရှိတယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောထားပါတယ်။ဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမတိုင်ခင်မှာမလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖာဒူလင်အဗ္ဒူလာကအဲ့ဒီလိုပြောတာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရာဝန်ယူဆော့ဖ်လာမဲ့တင်ပြမှာမြန်မာနိုင်ငံကိုတွားရဖို့စီစဉ်ထားခြင်းအထူးကိုယ်စားလှယ်ရဲ့ခီးစဉ်အသေးစိတ်ကိုဒီကနေ့ဆွေးနွေးကြတာဖြစ်တယ်လို့မြန်မာစစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထက်ဖော်ပြနေတဲ့ပတ်သက်လို့လည်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကအွန်လိုင်းကနေတုံ့တက်ကြတာဖြစ်ပါတယ်ဒီအစည်းအဝေးကိုစစ်ကောင်စီကနိုင်ငံခြားရေးဝန်ကြီးဦးဝနာမောင်လင်းတက်ရောက်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကအတည်ပြုပြောဆိုထားတာပါစစ်ကောင်စီဘက်ကတော့အာဆီယံနဲ့သဘောတူထားတဲ့အချက်၅ချက်အကိုအချုပ်အခြာအာဏာမထိခိုက်စေဘဲနဲ့ပူပေါင်းဆောင်ရွက်နေတယ်လို့ပြောထားပါတယ်မြန်မာအရေးနဲ့ပတ်သက်လို့တိုးတက်မှုမရှိဘူးဆိုရင်တော့တိလအနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲမှာပို့ချုပ်မှုကြီးမင်းအောင်လိုင်ကိုဖိတ်ကြားဖို့ဆန္ဒမရှိဘူးဆိုတော့မလေးရှားရဲ့ရည်တည်ချက်ကိုပြောမှာမဟုတ်ဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်စစ်အာဏာသိမ်းကောင်းဆောင်ပို့ချုပ်မှုကြီးမင်းအောင်လိုင်ကိုမြန်မာနိုင်ငံရဲ့တရားဝင်ကောင်းဆောင်အဖြစ်အတိအမှတ်ပြုမထားပေမဲ့လည်းသူ့ကိုအာဆီယံထိပ်သီးစည်းဝေးမှာမဖိတ်ဘဲခြံထားခဲ့မယ်ဆိုရင်တော့ပြည်တွင်းရေးဝင်မဆက်တဲ့မူဝါဒကိုလက်ခံထားတဲ့အာဆီယံအသင်းကြီးအတွက်ကြီးမားတဲ့ခြေလှမ်းတရားလည်းဖြစ်လာပါလိမ့်မယ်တချိန်တည်းမှာပဲ American Britain Australia ကနေဒါအပါအဝင်တခြားနိုင်ငံတွေနဲ့ဥရောပသမဂ္ဂကမြန်မာအရေးကူညီဖြေရှင်ပေးဖို့အာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ယူဆော့ကိုထောက်ခံကြောင်းဒီကနေ့ပဲပူရဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာအကြမ်းမဖက်တဲ့အနေနဲ့ဒီမိုကရေစီစနစ်ပြန်လည်အသက်သွင်းဖို့တိတ်ကိုအရေးကြီးနေပြီလို့လည်းပူရဲကြေညာချက်မှာဖော်ပြထားပါတယ
်တရားလိုပြအဓိကသက်သေဥဖြိုးမင်းသိရဲ့ဇနီးမလာတာကြောင့်ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုငားမှုတွေကလေးမှုပဲဒီကနေ့စစ်ဆေးနိုင်ခဲ့ပါတယ်အဲ့ဒီအမှုတွေကိုနေပြည်တော်တီးတန့်တရားရုံးမှာဒီနေ့တတိယကြိမ်ရှားနာခဲ့တာပါကြံတမှုမှာတော့ဦးဖြိုးမင်းသိန်းဇနီးဒေါခင်မိမိကျွဲမလာနိုင်တဲ့အတွက်မစစ်ဆေးနိုင်ခဲ့ပါဘူးလို့ရှင်းနေတွေကပြောပါတယ်ဒီနေ့တရားခွင်မှာမင်းမြန်းချက်တွေအရအာဂရိလိုက်စားမှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးစစ်ဆေးသိမ်းဆည်းရမိတဲ့တက်တဲ့တစုံတရာကိုတင်ခဲ့တာလည်းမရှိသေးဘူးလို့ရှင်းနေတွေကပြောပါတယ်အခုစစ်ဆေးကြားနာနေတဲ့အာဟိလိုက်စားမှုအမှုလေးမှုမှာဒေါအောင်ဆန်းစုကြည်တူတဲ့ကိုတည်တံ့ဆွဲဆိုထားတာနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်ကစီပင်သာရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပ ဒီကနေ့ဒီနေ့ကတော့ဒီကတက်တဲ့ဥဖြုံးမင်းသိရဲ့စနီမလာတာကြောင့်ဥတွေ့တမှုဆွဲဆိုထားတာဖြစ်ပါတယ်အမှုတွေကိုလာမယ့်အောက်တိုဘာ22ရက်နေ့ကိုပြန်ချိန်ဆထားပါတယ်
ပင်္ဂလာပင်လယ်အော်ထဲကပါစန်ဂျာကျောင်းအပေါ်ပို့ထားတဲ့ရွင်ကြဒုက္ခသည်တွေကျောင်းမကြီးမှာလွတ်လပ်စွာသွားလာနိုင်ရေးအာမခံချက်ကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူညီချက်ထဲမှာမပါဘူးလို့ရိုက်ဒါတဲ့တဲ့ပုံမှာရေးထားပါတယ်အပြင်ကိုပောက်ထွက်လာတဲ့သဘောတူညီချက်မိတူထဲမှာအဲ့ဒီလိုအချက်တွေကိုမတွေ့ရဘူးလို့ရိုက်ဒါကရေးတာပါလူခွင့်ရဲ့ဖွဲ့တွေနဲ့ဒုက္ခသည်တ ဒီနေ့နိုင်ငံရဲ့ချီတွားတဲ့ဗတ်စံကြားကျောင်းဟာရည်ကြီးရရှင်နိုင်တဲ့အနေနဲ့တင်ပြပြီးတော့ဒုက္ခဒေတွေကလည်းလွတ်လပ်စွာသွားလာလို့ရှာခွင့်ပြုဖို့တောင်းဆိုထားတာပါ။ဘင်္ဂါဒေ့ရှ်အစိုးရကတော့ဒုက္ခဒေတွေကိုအတင်းကျပြောင်းရွှေ့ပေးရမျိုးမရှိဘူးလို့ပြောထားပါတယ်။လက်တလုံးမှာပဲတဲ့ဒီကျုံကိုပို့ပေးထားသူတွေကရပါများစွာထွက်ပြေးခဲ့ကြတာမှာသူတို့ကိုကုန်းနေမိုင်းနဲ့ကံရံရွာတ ကျွန်တော်တို့ကအမျိုးသားညီညွတ်ရေးအစိုးရကစမ်းမသဘောတူညီခဲ့ပေမဲ့လို့အများပြည်သူတည်အောင်ထုတ်ပြန်ကြေညာခြင်းမရှိတဲ့အပေါ်မှတ်ချက်ပေးဖို့ရိုက်တာသတင်းဌာနကမေးမြန်းခဲ့ပေမဲ့တုံ့ပြန်ဖြေကြားခြင်းမရှိပါဘူး။အော်တိုဘာကိုရနေ့ကထုတ်ပြန်ချက်မှာတော့ဒုက္ခသည်တွေအတွက်ကာကွယ်ဆောင်ရှောက်ရေးပညာရေးနဲ့လုပ်ငန်းဆိုင်ရာကြံ့ကျင့်မှုတင်နန်းကျန်းမာရေးနဲ့လူမှုဘဝဆရာနယ်ပ
अभी हम नेबरहुड से शुरू कर रहे हैं. काफी देशों ने काफी कुछ तरह से रखा हुआ था. पहले भी आपको याद होगा काफी लोगों ने
रिक्वेस्ट किया. တချို့ကအမသာပုတ်ပြီးကြပါပြီကာကွယ်ဆေးတွေကိုနိုင်ငံတော်တော်များများကိုပုတ်ပြီးခဲ့ပြီမဲ့ပြည်တွင်းလိုအပ်ချက်ကိုအဓိကထားခဲ့ရပါတယ်ဝန်ကြီးချုပ်နရန်ဒါမိုဒီရောကုလသမဂ္ဂအထွေထွေညီလာခံမှာပြောခဲ့သလိုပဲအခုလေးနိုင်ငံကိုတော့မကြသေးငင်ကစပြီးကာကွယ်ဆေးတွေကိုပို့နေပါတယ်လို့အိန္ဒိယနိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူအနီတန်ဘက်ခေကပြောဆိုသွားခဲ့တာပါမြန်မာနေပေါ်ဘင်္ ကိုရာ60ကျော်ကိုကာကွယ်ဆေးထုတ်ပြီးထားပြီးရရောက်ပြီးသားအသက်အရွယ်တွေရဲ့ခွန်ဆက်ရကိုင်းနှုန်းကာကွယ်ဆေးတလုံးထုတ်ပြီးနေပြီဖြစ်ပါတယ်။ကုလသမဂ္ဂရဲ့ကိုဗစ်ကာကွယ်ဆေးညီညွတ်ညီမျှရရှိရေးအစီအစဉ်အောက်မှာအဓိကကာကွယ်ဆေးဖြတ်ဖြူးပေးတဲ့နိုင်ငံဖြစ်ဖို့အတွက်အိန္ဒိယကမျှော်လင့်ထားပါတယ်။အိဗီလာကတည်းကပြည်တွင်းမှာကိုဗစ်19စက်နှံ့လာခဲ့တာကြောင့်
အင်းရကတင်ပို့မှုရစားထိုက်ခဲ့ရတဲ့အတွက်တိုင်းပြည်တော်တော်များများကာကွယ်ဆေးလုံးလုံးလောက်လောက်မရရှိတော့ဘဲလူသားမောင်းများစွာအတွက်ကာကွယ်ဆေးအထူးနောက်ကျခဲ့ရပါတယ်။ဗီဒီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေစတင်နိုင်သည့်ဖိုင်တိုမီတာ30ဒီဂီလိုဟတ်6300ညဖိုင်တိုမီတာ31ဂီလိုဟတ်9300ည
ဖိုင်တိုမီတာ90ဒီဂီလိုဟတ်90ခွန်တုံညဖိုင်တိုမီတာ95လက်မီတာ190ဒီဂီလိုဟတ်15900ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။ဗီဒီယိုအညမှာပိုင်းအစီအစဉ်ရဲ့တောက်ကြနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့24နာရီအတွင်းတက်ခွဲ 33,316ရောက်ရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတည်ကနေညထုတ်ပြန်ပါတယ်။ ပိုးတွေ့သူကခွန်တရမ9ခုနဲ့ရခိုင်နှုန်းဖြစ်ပြီးတော့ဒီည8နာရီထုတ်ပြန်တဲ့အစီအစဉ်အရသေဆုံးသူက49ရောက်38ခုနဲ့ရခိုင်နှုန်းရှိခဲ့ပါတယ်။ကျန်းမာရေးလှုပ်သားတွေနဲ့ပရဟိတာကူညီသူတွေကတော့ကိုဗစ်-19ရာလိုက်အတွင်းအမတ်တကယ်ပိုးတွေ့သူရော3000သူကအခုတရဝင်ထုတ်ပြန်လာတဲ့ပုံများနိုင်တယ်လို့ခန့်မှန်းကြပါတယ်။မြန်မာတနင်္ဂနွေမှာကိုဗစ်ပိုးတွေ့မှုကဇူလိုင်လမှာအမြင့်ဆုံးရောက်ခ
ရှားတရုတ်ကိုရီးယားကျွန်းစွယ်နဲ့ဂျပန်တို့အကြမ်းမှာရှိတဲ့စီးရောက်ဂျပန်လို့ခေါ်တဲ့ဂျပန်ပင်လယ်ရေပြင်မှာပူးတွဲစီးရဲလေးချင်းမှုတက်ကိုအောက်တိုဘာလ14ရက်နေ့ကစခဲ့ကြတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စီးရဲလေးချင်းမှုကအောက်တိုဘာ19ရက်နေ့ထိကြာမှာပါ။ရုရှားရဲ့ပစိဖိတ်ရေဒက်ကပါဝင်ဆင်နွှဲနေပြီးရေကုပ်သင်္ဘောတိုက်ခိုက်ရေးသင်္ဘောတွေအဆောင်လျှော सी ने यहाँ ये नहीं ले पाऊंगे जा रहे लो रशिया का सुवारे रशिया ने टीम नलाई गांव हां नथाऊ गांगुने का साबी पूर्वे से ये लेचिंग है जा रहा नथाऊ ने से रोंगा लोग का बेचा से ये मलेचिंग है जा रहा वो रशिया कार्यवाही वंजी साजे श्वाइगु का तत्ता तत्ताऊ पावने पूर्वे से ये लेचिंग मुटिया ट्वेटिये को ट्वागे बारी ले अरे ना माँ नलाई गांव से ये पुआ सोया मुबो दुगा चीचू प्योसो गे बारे
เมื่อเช้าเกิดซาเดนเจ้าหน้าที่ยังพูดไม่ทันเองก็มารู้เจ้าหน้าที่ก็เวกกับกฤษีซาเดนทบไปในบ้านที่เรื่องงานเองก็มาเลยมีรถกุลันโบเนอหนีน่าตัวมาชีเดอแต่เสียชีวิตในเสกุลเนี่ยเจ้าหน้าที่นั่งดังลีดังโก้ไฟซาโกเวกกับกฤษีซาบิโรทบไปในบ้านเลยแต่เหยื่อจีนตุเรโกยังส่งทบไปปีมาลุงเอริโกทบไปในรับพิบิโรคุสุยนที่เรื่องงานเองก็ปีดูนั่นเสนาตันเทกะงาเจคุเนียใครน้องโอเซทบทับปีบิโลแต่วันชีตุเรกะเจียบาร์เลย กอลัมโบตัวใหญ่ลุงเอริโกนักเศรษฐีเป็นพิเศษทบไปมาพิจิตรโลนอตบากาซาบิโรในงานเทศกาลชาติยารีมาเศรษฐีไปตัวเมลูเล็กเกี่ยวบาร์เลยที่เรื่องงานมาโกเบยอกาคุเซตุยอเตซงตัวจ้าสินลาเรตัวเด่นชาวบ้านชาวมาทารายกันนั่งชะลูกเอาดูบาลาเตียนีมาพิชอปไปเลยดับบาซาตินเจ้าหนุ่ยการอบไปท้าเสพิจิตรโลมุโลอาเปเอ็มยิทรดามิโอลูซูเวลูดามิโอเรโกรกันตัดชาบาร์เดเร่ปกุเซมุเมียสงยาควเรเชนที่เรื่องงานมาในเซนปกุตุกาต้องทำวันเจเนเตซงตัวเนียจาวบ
ဒီကနေ့ညနေ3:00ခန့်ပြည်တော်ရေကိုဝင်ခင်ပြည်တော်မဲလို့အညဆိုရကကြေညာထားပါတယ်။ရန်ကုန်တိုင်းဒဂုံမြို့သစ်အစီပိုင်းမှာတိုက်လုံးကြိုကြပြီးတဲ့နောက်ဆောက်လုပ်ရေးအလုပ်သမားတယောက်တည်ဆုံးခဲ့ပြီးလေးယောက်ကတော့ဆေးရုံမှာအသက်အန္တရာယ်ဆိုးရင်ရတဲ့အချိန်မှာရှိနေတယ်လို့မိသားဌာနအကြီးအကဲဦးသိန်းထွန်းဦးကပြောပါတယ်။ဒီကနေ့ညနေ3:00ခန့်ကိုကယ်တင်ဖို့ကြိုးပမ်းနေစေဖြစ်ပြီး အချိန်လေးလာတာနဲ့အမြပိတ်မိနေတဲ့ဆောက်လုပ်ရေးအလုပ်သမားတွေကိုရှင်ရဲနဲ့ပြန်လဲပြီးရှာတွေ့နိုင်မယ့်အခွင့်အလားနည်းလာတယ်လို့လည်းမိသားကြီးကဆိုပါတယ်။တကုံရှေ့ပိုင်းမြို့နယ်မှာဆောက်လက်ဆက်တိုက်တလုံး slap လောင်းနေချိန်ဒီမနေ့ပြိုကျခဲ့တဲ့အတွက်ဆောက်လုပ်ရေးအလုပ်သမားဆယ်ယောက်လောက်ပိတ်မိနေတာပါ။ပိတ်ထားတဲ့ကွန်ကရစ်တုံးတွေကိုဆက်ကြီးတွေတုံးပြီးမိသားသမားတွေကကြိုးစားရှာဖွေနေတာကို
တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ဥတမောင်စန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ရင်ဆုံးတော့ညဉ့်ညင်းရေးလုပ်ငန်းစဉ်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်ဒီကနေ့ကြားရောက်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ချုပ်ဆိုတဲ့ချောင်းနှစ်ပြည့်နှစ်ပတ်လည်နေ့မှာဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလက်ရှိအစိုးရနဲ့စုနှွေးရေးအပေါ်
တိုင်းသာလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်တွေ့ကြကြသုံးသပ်ဖို့နဲ့ညီငယ်လုပ်ငန်းစဉ်ကိုမြင့်တင်ဖို့တိုက်တွန်းထားပါတယ်။ဒီပေါ်မှာတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကဘယ်လိုသဘောထားပါသလဲ။တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားအမြင်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။ NCA စာချုပ်ချုပ်ဆိုတဲ့ချောင်းနှစ်ပြည့်နှစ်ပတ်လည် င်ဆောင်ရွက်တော့မှာဖြစ်ကြောင်းထည့်သွင်းပြောကြားထားတာပါ။အဲလိုဆောင်ရွက်ဖို့အတွက်တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ရှိအစိုးရနဲ့ဆွေးနွေးဖို့မလိုဘူးဆိုတဲ့အချက်ကိုလက်တွေ့ကြကြသုံးသပ်ဖို့အခုလိုထည့်သွင်းပြောဆိုထားပါတယ်
။ဒီနေရာမှာအချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအနေနဲ့လက်ရှိအစိုးရဟာရွေးကောက်ပါအစိုးရမဟုတ်လို့တွဲဆဆွေးနွေးစရာမလိုဘူးဆိုတဲ့အယူဆတွေငင်းငန်းရုပ်ကိုအပြည့်အဝအကောင့်ထဲပေါ်ပေးနိုင်မှာမဟုတ်ဘူးဆိုတဲ့အယူဆတွေနဲ့ပတ်သက်ပြီးစေကွင်းရင်မဆန်ပဲလက်တွေ့ကြကြသုံးသပ်ဖို့လိုပါတယ်။1988ခုနှစ်နောက်ပိုင်းမှာတမတော်အစိုးရလက်ထက်မှာငင်းငန်းရုပ်တည်ဆောက်မှုလုပ်ငန်းစဉ်တွေဘလောက်အောင်မြင်ခဲ့တယ်။ဘလောက်ပြစ်ခတ်တိုက်မှုရုံနေခဲ့တယ်။တိုင်းရင်းသားနေပြည်တော်မှာဖွံ့ဖြိုးလုပ်ငန်းတွေဘလောက်တည်ဆောက်နိုင်ခဲ့တယ်။အဲ့ဒီအဖွဲ့တဲကအများစုကပဲ NC လက်မှတ်ရည်ထူနိုင်ခဲ့ကြတယ်ဆိုတာလက်တွေ့ပဲဖြစ်ပါတယ်။
လက်ရှိငင်းကြမ်းရေးလုပ်ငန်းစဉ်တွေမှာသူ့အဆိုအဖြစ် NLD အစွန်းရောက်တွေ CRPH NUG နဲ့ PDF အညီခံအဖွဲ့တွေရဲ့အကြံဖက်လိုရတွေကြောင့်ငင်းကြမ်းရေးလုပ်ငန်းစဉ်တွေအတိုင်းအတာတစ်ခုအထိအဟန့်အတားဖြစ်နေတယ်လို့လည်းဆိုပါတယ်။ငင်းကြမ်းရေးတစ်ဆင့်တက်နိုင်အောင် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရောမထိုးရသေးတဲ့အဖွဲ့တွေပါဆောင်ရွက်ကြပါလို့လည်းအခုလိုတိုက်တွန်းပါတယ
်။အစိုးရဆိုတာတဲ့ကျွန်တော်တို့အားလုံးကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံအပေါ်မှာတည်ဆာရှိဖို့နိုင်ငံတော်ငင်းကြမ်းရေးအတွက်ရိုးသားစစ်မှန်တဲ့စိန်ရေးစေတနာနဲ့ဆောင်ရွက်ဖို့ကအဓိကဖြစ်ပါတယ်။ဒါကြောင့် NC လက်မှတ်ရေးထိုးပြီးတိုင်းဒေသတွေကအဖွဲ့အစည်းများအနေနဲ့ NC စာချုပ်ကိုပုံမူခိုင်မာအောင် NC လက်မှတ်ရေးထိုးမထားရသေးတဲ့တိုင်းဒေသတွေကအဖွဲ့အစည်းများအနေနဲ့လည်း
ဒီတိုင်တော့ကြပေါ်မှာတော့ NCA လက်မှတ်ရထူထားတဲ့တန်းတန်းနဲ့ကိုင်7ဖွဲ့ပြောဆိုဝင်ရှိသူခွန်မြင့်ထွန်းကNCA ကမာရေးနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပါတယ်
NCA ကမာရေးနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပါတယ်။NCA ရဲ့နိုင်ငံရေးအနှစ်သာရကတော့ကျွန်တော်နိုင်ငံရေးတက္ကနာတွေနိုင်ငံရေးနည်းနည်းဖြည့်ရှင်းရမယ်။နိုင်ငံရေးကြီးမှုအစ်စ်ကိုထူထောင်နိုင်နေမယ်ကျွန်တော်အင်အားသုံးပြီးတော့ဖြည့်ရှင်းမှုဆိုတာNCA အနှစ်သာဖြစ်ပါတယ်။ရောက်မှုလို့ကျွန်တော်တို့တအူးနဲ့တအူးကြားမှာအစုပ်ချက်တစ်ခုနဲ့တခုကြားမှာနိုင်ငံရေးတက္ကနာကိုနိုင်ငံရေးနည်း
ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ဒီကနေ့ကျွန်တော်တို့ပြောမယ ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒီကတော့ဒ
ကိုအကုန်လုံးကအထုတ်လက္ခဏာတွေဖြစ်သွားပြီးတော့နိုင်ငံတော်မှာကျွန်တော်တို့ဈေးစိတ်ဖြစ်ဖို့အနေထားကိုရောက်နေတာ။ဈေးစိတ်လိုက်တော့ဒီကတော့တမတော်ရဲ့နိုင်ငံကြီးမှာပါဝင်ဆွတ်ဖွဲ့မှုတွေကဒီကြော်ပဲဖြစ်ပါတယ်။ဒီမှာကျမလည်းပေါ်ပြထားတယ်နော်။ဒီဆက်ကတည်းကဒီကြော်တော့တမတော်ရဲ့နိုင်ငံကြီးမှာပါဝင်ဆွတ်ဖွဲ့မှုတွေကဒီကြော်ပဲဖြစ်ပါတယ်။ဒီမှာကျမလည်းပေါ်ပြထားတ
KNU တပ်မဟာတချို့နဲ့စစ်တပ်ကြောင်းတိုက်ပွဲတွေလည်းဖြစ်နေပါတယ်။ NCA စာချုပ်ကိုလက်မှတ်မထိုးရသေးတဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIU ကတော့သူတို့သဘောထားကိုအခုလိုပြောပါတယ်
။အဲကျွန်တော်တို့ KIU ကသဘောထားထုတ်ပြန်တဲ့အဲနေရာမှာကျွန်တော်တို့မြန်မာနိုင်ငံရဲ့ပြည်ပခါဒီမြန်မာနိုင်ငံရဲ့အဲဒီငင်းချမ်းရဲ့ကိုအဖြေချတဲ့နေရာမှာမြန်မာနိုင်ငံနဲ့သစ္စာရတဲ့အဖွဲ့အစည်းတွေအားလုံးနဲ့စုပေါင်းပြီးမှတရားမျှတတဲ့ဤနာနဲ့အဖြေချမှသာလို့ကျွန်တော်တို့မြန်မာနိုင်ငံရဲ့ပြဿနာဖြေရှင်းလို့ရမယ်ဆိုတာကိုကျွန်တော်တို့ထုတ်ပြန်ကြေညာဖြစ်ပါတယ်။အဲဒါကမီလာတိုက်ကျွန်တော်တို့အဖို့ကရက်တည်နေဖြစ်ဖြစ်ပါတယ်ခင်ဗျာ
။ NCA ချုပ်ဆိုတဲ့6နှစ်ပြည့်မြတ်ပတ်လည်နေ့အခမ်းအနားကိုဒီနေ့နေပြီးတော့မှအကျဉ်းချုပ်ကျင်းပခဲ့ရမှာ NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DGBA ကရင်ငင်းချမ်းရေးကောင်စီ KNU KNL PC မြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများဒီမိုကရတစ်တပ်ဦး ABSDF ရခိုင်ပြည်လူမျိုးရေးပါတီ ALB ရှမ်းပြည်ပြည်နယ်တူတော်ရေးကောင်စီ RCSS တို့တက်ရောက်ပြီးမွန်ပြည်သက်ပါတီ NMSP ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO နဲ့လာအိုဒီမိုကရတစ်အစည်းအရုံး LDP တို့ကတော့အွန်လိုင်းကနေတက်ပါတယ်ကရင်မျိုးသားအစည်းအရုံး KNU နဲ့ချင်းမျိုးသားတပ်ဦး CNF တို့မတက်ခဲ့ကြပါဘူးခင်ဗျာ
ကိုကြော်ကြော်သိန်းပြောပြသွားတာပါအခုတစ်ခါတော့မြန်မာနိုင်ငံရေးပြဿနာဖြေရှင်းဖို့ကိစ္စနဲ့ဆိုင်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်မြန်မာနိုင်ငံရေးပြဿနာကိုအာဆီယံပါဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးကိုယ်စားလှယ်တစ်ယောက်ထားဖို့စီစဉ်နေတယ်လို့ညီညာရေးလုပ်ငန်းရှင်ဦးဆောင်အဖွဲ့ PBSG ကပြောလိုက်ပါတယ်မြန်မာရေးဝိုင်းဖြေရှင်းဖို့ NCA လက်မှတ်ထိုးစဉ်ကအသီးသက်တွေလုပ်ခဲ့တဲ့နိုင်ငံရေးစီကိုလည်းစာပေးဖို့တောင်းဆိုထားတယ်လို့ NCA လက်မှတ်ထိုး6နှစ်ပြည့်မှာ PBSG ကပြောပါတယ်ရန်ကုန်ကဖေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ဦးသိန်းထိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအတဲကိုဝိုင်းဝန်းဖြေရှာဖို့အာဆီယံပါဝင်နိုင်ငံတကာတိုင်ဝမ်ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုကြိုဆိုတဲ့အကြောင်းနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်သွားမယ်လို့အပြည့်အခရဲ့စည်ရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်ရင်းသားလက်နက်ကိုင်ဖွဲ့ဆယ်ဘွဲကလက်မှတ်ရေးထိုးတာ6နှစ်ပြည့်တဲ့ဒီနေ့အော်တိုဘလ15ရက်နေ့မှာပြောလိုက်တာပါမြန်မာရေးကိုအားလုံးဝဲဝဲဖြည့်ရှင်းဖို့အတွက်လက်မှတ်ထိုးစဉ်ကတည်တက်တည်ဖြစ်ပါဝင်ခဲ့တဲ့နိုင်ငံတွေကိုစာပေးဖို့ပြီးတောင်းဆိုခဲ့တဲ့အကြောင်းနဲ့ကိုယ်စားလှယ်တယောက်ထားပြီးဆက်သွယ်ဆောင်ရွက်ဖို့စီစဉ်နေတဲ့အကြောင်း NCA လက်မှတ်ရေးထိုးအဖွဲ့ကစုဖွဲ့ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PBSD ရဲ့ပြောခွင့်အရ
先把牛问个，比如一个表白的。
我今年还在那爬路高呢，就是被狗叫过，弄阿西也抓过。我们那比这里阿路人多噻，不比的嘛，当时他们村里里的、你那里的，都是秋都江湖里的好拿货咯。我们那也都江湖，大部分都上了目的了。哎，这个在江湖里上也不多，那个在那个别墅里的，都是那个乌卡阿西的嘛，这个上那不多，就把那个西巴来的。
这个老百姓来天天那个老皮个也是一直往里撒酒，俺是也那么一头个的，真个。古拉德梅嘎 ，EU 罗巴德梅嘎 ，ASEAN 对欧日本、印度那个女嘎，这对一批人嘛，也都该加把的。古拉德梅嘎 ，EU、美利坚对欧啥的那个那个也，外文版不木嘎，也把别没。那对嘛 ，ASEAN 出国的嘞，你妈那个我们拉那个嘎，开开的苦路，都个迷茫嘞。现在俺那对比人那宝宝来嘞，对对家代理个偏心来没对，宝宝那个也已满节可能吃过嘞 ，NCA 那个也社会嘎。这里不太特别嘛的，这家里人嘛，虽然对比人老，但是看他的独立个，阿面上边了背部呢，但看也不独立目的个，阿面上虽然皮下部带种差了吧。
那还想那些老百姓都是那个叫做安徽那片头，那个地产地主的叫做用加拿大，比如说这个阿鲁格的，江苏那边的，就是属于皮下部对啊，现在从北的这个都。
PBS 一部 VNC 里面也出来了，人家讲会社会是龙啊，啥酒吧你打呀？在南安一边的哪里个？南安一你那边去什么熟嘞？这个没有，是来说讲一下地段没路，不要话嘞。这个时候南安一呀，地方没有南安对 ，NCA 那三年龙安瑞，南安一苏宁木里个，下一年三他没熟比，不问那个。稍微嘛，都不拉滴滴，特别硬了，是吧嘞？台面 NCA 把都保住你这里个，这家大米路了，表示家他们西这边，那个印尼人在批什么？是搞石油带动你家了吧？你妈那个嘛，现在那登陆去波拉的，那个一边哪里个？阿西安帮都保住你家，阿姐在批什么没有对？美国人把问，古拉怎么个？乌拉巴怎么个？啥嘞？那个那个个，是来带动你家吧嘞？怎么样？
古代人有表表多少？皮包嘞？古的烤肉，当然咱那个干破里呢，实实的脑袋子里的包谷表表背着买嘞。一看咱那干一破包完，当然咱那干可能破呢，实实比平时的阿叔叔跟他都这样交易目的个，就等于来点路。是这个里面嘛，特别来包嘞。一点嘛，一看咱那干一破个七十多呢，面上包完买嘞。木背来的破完，如今面上皮带个钱六秒一点么着，给阿姨干了。边路大哥就是为咩没被背来独立，然后十多个爸妈没低下头路，比如一个表白嘞，地上别种了，阳光拉来的天空，空气呢飘飘的嘛，飘飘的飘。
等那个龙皮开大开幕，也是一的宝珠撒娇 ，NCA 那么一头大大，厂里边的太慢嘞，但那人那个破问题嘞，十三八温度的呀，这是里要包随手他的木瑞个背灯来带路，是这个今年在头边来办嘞，头边在也这样用滴滴嘛，木因三年也独立这个。木被顶看下肚里的嘛，一一一看人那干的坏个，伢种皮皮哦，超市东要皮巴嘞，肚里啊伢种个咯，个亲人那干给伢一个皮皮，那是东要八万八嘞。啊，苦了现在个木人被顶背了，就做被卖嘞。啊，木被背来肚里呢不得了，爸妈没得呀，苦了给伢一表哥呀，保姆机脑部个皮有一个表白嘞。
哎呀，俺都虽然俺让放吧，放在那看那皮巴嘞。俺们哎呀，这路都摆的不固定了，像路给我问他们啦，他们毛路线，给我那八十那边地都出去啦，这样路这样出来了，像路嘞他们没地下铁道，像路过嘞像家啦嘞没细娃哦，是吧？这路都摆的不固定，俺弄完了像路嘞八十弄细细出来了，像路嘞他们就弄家里吧。
俺们背背来的车嘛，爷爷呢给俺有配的一片。今年两年间 ，KNU、KNLABC 个特务，高干两年间特派个特务，相比呢，当班的么 ，RCSS、SSA 个三个务，相比苗班的么 ，SSBB、SSA 那个二务，特昂不老，苗大六苗一特派 ，TNL 个十个务八位内路，现在也突变这么普遍他话嘞，现在个阿那对面苗班，你看两年间一派别个潘西他嘞，当么大十栋班里呢，他那三样为难那个边路北大西个的路。但不要把来一派呢十三年多的个，我家看那手的路边路边大人细腻了吧？一大派的随手看他的木瑞包，现在个背灯来打呢不得了，
ဒီနေ့နေပြီးတော့ကဒီတန်တရားရုံမှာစစ်ခဲ့တဲ့ဒေါင်းဆန်းစုကြည်ရဲ့အမှုအခြေအနေဘက်ကိုလည်းပြောပြပေးကြပါမယ်။ သမားဦးမြင့်နိုင်ငံတော်တိုင်းငံဒေါင်းဆန်းစုကြည်တို့ရဲ့အမှုတွေလိုက်ပါဆောင်ရွက်နေတဲ့တရားလို့တော်ရှိနေတဲ့ချို့ကိုဒေါင်းဆန်းစုကြည်တို့ရဲ့အမှုတွေနဲ့ပတ်သက်လို့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုမဖြေချဖို့စစ်ကောင်စီကတားမြစ်လိုက်ပါတယ်။သတင်းမီဒီယာတွေကိုအမှုအကြောင်းရှင်းပြနေတဲ့ရှင်းလင်းကြီးဦးခမောင်စောကိုရာဇဝတ်ကျင့်ထုံးပုံမှန်140လေးနဲ့ကန့်သတ်တားမြစ်သလိုနောက်ထပ်ရှင်း
အမှုဝန်စတက်မှုထက်မနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှင်းနေအဖွဲ့တွေကတရားလွတ်တော်ရှင်းနေကြီးဥက္ကမောင်စောကိုရာဇဝင်းကျင့်ချုံပုံမှန်တရား၄၄အရအမှုတွေအကြောင်းမပြောရလို့စစ်ကောင်စီကအောက်တိုဘာလ၁၄ရက်နေ့ကအမိန့်ထုတ်ပြန်ကတ်တက်ခဲ့တာပါဒီနေ့အောက်တိုဘာလ၅ရက်နေ့မှာလည်းရှင်းနေအဖွဲ့ဝ
ကျွန်တော်ဆက်ရဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအိုင်အန်ဂျီအိုတွေနိုင်ငံခြားအစိုးရတာဝန်ရှိသူတွေအပါအဝင်ဘယ်လိုပြင်ပဖွဲ့အစည်းကလူပုဂ္ဂိုလ်တွေကိုမှတိုက်ရိုက်ဖြစ်ဖြစ်တွဲဝိုက်ပြီးတော့ပဲဖြစ်ဖြစ်တနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုရလို့တာမြင်လိုက်တာဖြစ်ပါတယ်ဥက္ကမောင်စောကိုပုံမှန်တရား 44ပါတယ်နံပါတ်1ချက်ကတော့ဘာလို့တော့သူ့အနေနဲ့ကပြည်တွင်းပြည်ပကြင်ဌာနတွေတရားမဝင်ထုတ်လုပ်တဲ့ပြည်တွင်းဌာနတွေကကျွန်တော်နိုင်ငံတော်တည်ငြိမ်အရေးအကြောင်းပြပြသေးတယ်ပြည်တွင်းမှာတွေတုံ့ဆော်မှုတွေပြုလုပ်နေရရှိတယ်အဲ့ဒီသတင်းဌာနတွေနဲ့ဆက်သွယ်ပြီးတော့ကြာကျွန်တော်တို့ကနေပြီးဥက္ကမောင်ဆိုရဲ့ဆက်သွယ်ပြောဆိုချက်တွေကတရားဥပဒေနဲ့အညီဆောင်ရွက်ရတဲ့ပုဂ္ဂိုလ်တူဦ
ชิบบอซีเดด้วยแล้วมีชิบบอซีเดด้วยจันทรุนี่เนี่ยเอาตาสียาจินชิบบาร์ปุ่มมาเดียลีซ์ลีย่าจันทรุตาสียาจินชิบเดชื่อในจิวขมังสอบเจอเลยสการีฮะแล้วก็ตีเงินมือกูเปียบยาเสียลูเล่ปุ่มจูสอมินชงอ่ะเปียวารีตอนสั้นสุจีเอ็มมือกูไล่ป้าสาวเย่ปีนี่เลยชื่อเนี่ยพูดเลยก้า นอกจากชนิดเดียวกันเลยสบายในการมุ่งเรียนไปตลอดปัจจุบันมาพิจารณาเรื่องมาถูกทายาไว้ในวันที่นั่นเดียวมาจ้ามาศิษย์ชนิดเดียวจอนสันสุจีตำราอุ้ยเมียนุยมุ่งเรียนไปตลอดตัวเยี่ยชนิดเรื่องที่เอาขึ้นมาเตรียมเช่าท้าจัดดีกูยังอาเปียบยาเช่นเปียบไปในรับใช้ไป ชนิดวิปยาสวิจิตรปุ่มมาเตียลิซาลีเน่ไม่ถูกทาราโก้พับเพียจูโรเน่ส่วนยังไม่พิสามุยาสตัดจีปุ่มมาเตียชิเซชเน่ยูนัยมาเร่ยาสตัดจีปุ่มมาเตียชิเซชโก้จูโรจังตัวเชียโน่ไม่ส่งท่าวเน่ท่าวลาตีท่าวเน่ตมิวมิวพิเศษเจ็ดตัวอินมวยดันพิเศษแต่เนี่ยลงพิเศษชาวมาขยันในมาเรื่อง
ถ้าเกิดอยู่ในจอบยาตัวรับเชื้อไปเลยวิวเอก้าในตัวจานิญญาไปมาบ้าดาซีซันนี้กูน่าเสียนายที่สับปีโร่ตอนนั้นเป็นยังไงมาจากยังมารับบัสเองกันอะไรกูเต้นสับปีโร่มาเชื้อปีโร่ไอ้ข้ามารับบัสเองมีดมีกันละตัวด้าส่งเลยมาดีกันทุกคนซีซันเนี่ยตีไปเนี่ยนี่เป็นยังซีซันนี้กูน่าเสียหัวชีวะเลยจ้าวิวเอเมริกันแต่งานนี้สินเต้นสับปีนี้เลยเราส่งยังกบาลเนี่ยมาดเรนเนี่ยเรื่องสามมารีกูอีเมดเรนลาบเนี่ยวิวเอเบย์ตัดดิสกูนี่เนี่ยอยาก Facebook အသုံးပြုတဲ့သူတွေအနေနဲ့ Video မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုပြီးအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်က email တင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ Video မြန်မာဝိုင်း ပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ် email တင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ Viewing your my email list at bambi.viewingnews.com. Tamamahoile, viewing your Facebook Messenger and your go your email list at go jipo like bano. Email list at go teacher, now jipo rollo by. ဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီနေ့ကတော့ဒီကနေ့ပဲဒီ
ကျွန်တော်တို့ကတော့ဒီကနေ့ကနေ့စနေနေ့အထိလိုင်းတို့မီတာ32 33နဲ့50နဲ့လိုင်းလံမီတာ190ကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးတော့မယ့်အစီအစဉ်ဒုတိယပိုင်းမှာတော့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့ပတ်စဉ်အမျိုးသမီးကဏ္ဍတုဒ္ဒဆုံးနဲ့အမေရိကန်တခွင့်အစီအစဉ်နဲ့ ဒီနေ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုသတင်းတောက်နှစ်ဦးပူးတွဲချီးမြှင့်ခံရသလိုဒီထဲမှာတအူးကဖိလစ်ပိုင်နိုင်ငံမှာလူခွင့်ရေးသတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ရှေ့တန်းကရပ်တည်တိုက်ပွဲဝင်နေသူအမျိုးသမီးသတင်းတောက်မာရီယာရက်ဆာဖြစ်ပါတယ် ဒီနေ့ဟာထောင်ကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်နိုင်ခံရတာဖြစ်တယ်လို့မာရီယာရက်ဆာကတော့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပထမဆုံးဖိလစ်ပိုင်အမျိုးသမီးလည်းဖြစ်ပါတယ်။မာရီယာရက်ဆာကိုနိုဘယ်ကော်မတီကအပကြောင့်ရွေးချယ်ချီးမြှင့်တာပါလေ။နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အတွက်မာရီယာရက်ဆာကရောဘာတွေပြောထားပါသလဲ။ကမ္ဘာတဝန်းမှာရောဘယ်လိုတုံ့ပြန်မှုတ
ရလို့လက်ခွင့်အခြေအနေပုံမှုစိုးဝါလာနေပြီးသတင်းသမားတွေအန်ဒီအေပြုချင်းချောက်ခံရတာတွေပိုပြီးတော့ကြုံတွေ့လာနေတဲ့စူရာကိုနိုင်ငံတကာစင်ကာစာတွေကထောက်ပြသတိပေးနေတဲ့အချိန်မှာပဲသတင်းထောက်နှစ်ဦးဒီနေ့အတွက်နှုတ်ပဲညင်ကြရေးစုပူရဲချင်းကြီးခံရတာဖြစ်ပါတယ်ဒီသတင်းထောက်နှစ်ဦးဟာဒီမိုကရေစီနဲ့သတင်းလိုလက်ခွင့်စိုးဝါတိုက်ခိုက်ခံရတဲ့အချိန်မှာဒီလိုခွင့်ရေးတွေအတွက်ကမ္ဘ
ချိန်မှာပြောကြားသွားခဲ့ပါတယ
် Ms. Ressa and Mr. Murata are receiving the Peace Prize for their courageous fight
Ms. Ressa နဲ့ Mr. Murata တို့ဟာဖိလစ်ပိုင်နဲ့ရုရှားနိုင်ငံတွေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်ခဲ့ကြသူတွေဖြစ်တာကြောင့်နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ရတာဖြစ်ပါတယ်မာရီယာရက်ဆာဟာအငင်းပွားဆင်ဟာဖြစ်နေတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မူရင်းစည်းဝါးတိုက်ပွဲရေးနှိမ်နင်းမှုတွေအတွင်လူအများပြားတက်ဖြတ်ခဲ့တဲ့အခြေအနေနောက်အာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အချင်းပြေချဆားမှုတွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့ရပလာတင်ဌာနကို2012ခုနှစ်မှာပူးတွဲတည်ထောင်ခဲ့သူဖြစ်ပြီးလက်ရှိမှာလည်းရပလာရဲ့အကြီးအကဲ CEO တာဝန်ကိုယူထားသူဖြစ်ပါတယ်။မာရီယာနဲ့ရပလာတင်ဌာနဟာဖိလစ်ပိုင်ဆိုရနဲ့သမ္မတဒူတာတေရဲ့မူဝါဒတွေကိုထောက်ပြဝေဖန်တဲ့အတွက်အနာဘန်တွေဘက်ကချိန်ချောက်တာပြစ်မှတ်ထားတိုက်ခိုက်တာတွေခံရပါတယ်။မိခင်နိုင်ငံဖိလစ်ပိုင်မှာဖြစ်ပျက်နေတဲ့အာဏာအလွဲသုံးစားမှုတွေအကြမ်းဖက်မှုတွေနဲ့အနာရှင်စနစ်ကြီးထွားလာနေတာတွေကိုအများသိအောင်မာရီယာရက်ဆာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကင်ဆယ်ပြီးကြိုးပမ်းခဲ့တယ်လို့နိုဘယ်ကော်မတီဥက္ကဋ္ဌကစုကြေညာချိန်မှာပြောဆိုခဲ့ပါတယ်။မာရီယာရက်ဆာကတော့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အတွက်မယုံနိုင်လောက်အောင်အံ့ဩဝမ်းသာရပါတယ်လို့ပြောဆိုခဲ့ပါတယ်
။ Shock and disbelief. I mean, you know, I saw the list. I didn't think.
အော်ပြီးတော့မယုံနိုင်အောင်ပါပဲစူးစီးရင်းကိုတွေ့တော့ထိမထားခဲ့ဘူးလေအရန်ကိုအံ့ဩသွားပါတယ်တကယ်ကစုရရဲ့အကြောင်းပြောလာတဲ့အချိန်မှာကျမကအွန်လိုင်းဆွေးနွေးပွဲတစ်ခုမှရှိနေရပါတကယ်ပဲဆိုတာကိုသိရတဲ့အခါမှာမျက်ရည်တောင်ကျမိပါတယ်ခံစားချက်တွေကတော့ရိုလာကိုစတာလိုပါပဲကျမတွေ့မိတာတစ်ခုကတော့နိုဘယ်ဆုကော်မတီအနေနဲ့သတင်းတောက်လုပ်ငန်းအရေးပါတာကိုမိမောင်းထိုးပြလိုက်တာလို့ထင်ပါတယ်ကျမနဲ့ကျမလိုပဲတခြားသတင်းတောက်ဒီမီထရီမူရာတော့ဖ်တို့ကိုဂုဏ်ပြုချီးမြှင့်တာဟာကျမတို့လုပ်နေတဲ့သတင်းတောက်အလို့ဟာဒီကနေ့ကာလမှာဘလောက်အရေးပါတယ်လဲဆိုတာကိုပြလိုက်တာပဲလို့ယူဆပါတယ်
။တခြားတော့လူပဲစုချီးမြှင့်ခံရပြီးမကြခင်ရိုက်တာသတင်းဌာနနဲ့မီမြန်ကန်မှာမာရီယာဝက်စာပြောသွားခဲ့တာပါ။အခုအချိန်ဟာကမ္ဘာတဝန်းကသတင်းသမားတွေအတွက်အခက်အခဲဆုံးကာလတွေဖြစ်နေတယ်ဆိုတာကိုလည်းသူ့ကိုယ်ပိုင်အထွေထွေကလည်းမာရီယာဝက်စာကပြောပြသွားပါတယ်။ပြီးခဲ့တဲ့နှစ်နှစ်တောင်မပြည့်တဲ့ကာလအတွင်းဖိလစ်ပိုင်အစိုးရကသူ့ကိုဖမ်းဝရမ်းဆယ်ခုထုတ်ခဲ့ပြီးဒီလိုအဖြစ်မျိုးကသူသတင်းထောက်အဖြစ်ရပ်တည်လာခဲ့တဲ့35နှစ်တာကာလတလျှောက်အရင်ကမကြုံခဲ့ရဘူးလို့ပြောပါရယ်
Philippine Suya Garo, Maria Rasane, two Usane Rabladin Tanaha, three Marigo, Tolin Gerelo, Suswe Pio Sobi, Tuguro, Saiba Yas Wimu, Taipia Ye Ubi, Chupamu Abawi, Tata Murine, Yaswesu Tabari. Tini August La Chemaro, Philippine Tiayon Kuga, Maria Boma, Saiba Ubrine, Suetare, Mutkugu, Palet Pigabari. Tabimele, Tisaiba Ubri, a Bawi, the Cha Urigu, Domi Suesu, Cantayare, Murigaro, Sadi Shini Seva. Anashin Sansan Ocho de Tamra to Daddy Letama, Suya Muarane, Loya Trigu, we went Tabiare Duri, Trinamari, Bobido, Piape, Calaniare, Surabu, Trinola Quinsayan, Nanga, Poriga, Tabia, Piosuni, Tabari, Maria Garo, Anabaniga, Belaube, Piape, Trinola Quin, Etre, Ye Ye Wu, Sabido, Jetty Gedalu, Titule Pimata, Taka Kayare, Lu, Trinola Quin, Kawi, Nanga, Quesit Kukete, Nesi Mata, Trinta, Miape, ISF, Adri Mujo, Christopher Diluaga, Piobari.
Maria Ressa, c'est quelqu'un avec qui on travaille de très près, on collabore. On
l'a Maria Ressa, c'est un homme qui a été 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 un
I was just so thrilled, so excited, just beyond. These are.
You know, Yane, Seluja Joshimibare, Fiore Sura, Teku, Puvaria, Maria Resayo, Dimitri Muradov Yoga, Jano Misriga, Truha, Jano Dwe, Tuye Gong Trinamaria, Tisuga, Truye Lo. သူရဲ့ရုံးကန်ရက်တီမှုတွေကိုပိုပြီးပေါ်လွင်စေတယ်လို့အပြောင်းအလဲတစ်ခုလည်းဖြစ်စေပါတယ်ကျွန်တော်တို့သတင်းသမားတွေရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုတွေသတင်းလွတ်လပ်ခွင့်တွေကမ္ဘာတဝန်းရုံးကန်လှူရှားမှုတွေအားလုံးကိုမိမောင်းထိုးပြလိုက်တာပါပဲနိုဘယ်ကော်မတီကဒါကိုအကောင်းဆုံးဖော်ပြလိုက်တာပါကျွန်တော်တို့အတွက်သတင်းအချက်အလက်တွေဒါမရရှိဘူးဆိုရင်သတင်းသမားတွေအနေနဲ့သတင်းတော်အလုပ်ကိုလွ မဖြစ်နိုင်ပါဘူးဒါကိုဒီစုကအသိအမှတ်ပြုဖော်ပြလိုက်တာပါပဲ
အမျိုးသမီးသတင်းတော်တူဖြစ်တဲ့မာရီယာရက်ဆာလူပဲစုချင်းမြင်ခံရတဲ့အတွက်ကမ္ဘာတဝန်းဖိနီမူရီကြားရုံးကန်ရက်တည်နေကြတဲ့သတင်းမီဒီယာအဖွဲ့အစည်းတွေသတင်းသမားတွေကလည်းဂုဏ်ယူဝမ်းသာနေကြတာပါဒီအချိန်မှာမြန်မာနိုင်ငံကအမျိုးသမီးသတင်းတောက်တူဖြစ်တဲ့မဆိုးဆန်ထိုင်လဲပါပါတယ်
။ဒါသူကဖိလစ်ပိုင်နိုင်ငံမှာကအမျိုးသမီးသတင်းထောက်ဖြစ်တယ်။အဲ့ဒီကမှဒီလိုသတင်းထောက်မဟုတ်ဘဲနဲ့အင်မစီတီလိုပဲအမျိုးသမီးသတင်းထောက်ဖြစ်တယ်ပေါ့နော်။သူရဲ့လုံဆောင်မှုတွေကသူကဒီသူ့ရဲ့သတင်းတွေကြောင့်ဒီဖိလစ်ပိုင်လောကရဲ့အုပ်ချုပ်မှုဘိုင်းဆိုင်ရာမူဝါဒတွေကိုအပြောင်းလဲဖြစ်စေခဲ့တယ်။တော်တော်လေးစိုးရိမ်ချဖြစ်စေခဲ့တယ်ဆိုတော့ဒါလုံးဝနင်းကြယ်လို့မြင်ရတဲ့ဆက်လက်တစ်ခုဖြစ်တယ်ပေါ့နော်။ဒါပေမဲ့လည်းဒီတတိရှိတယ်ဒီလုတ်တယ်ဒီဖိလစ်ပိုင်ပြည်သူတွေအတွက်သူလုတ်ခဲ့တယ်ပေါ့နော်သူက2018 2019 2020တောက်ထုတ်တွေမှာဒီတရားစွပ်စွဲခြင်းကိုခံရတယ်အများကြီးသူ့မှာသူ့တဲ့ကိုတို့ချိခိုက်ရတဲ့ကိစ္စတွေဒီအများကြီးဖြစ်ပေမဲ့လည်းဒီဒီကိစ္စတွေတောင်းပြီးအလုပ်ကိုအများကြီးလုပ်ခဲ့တယ်ပေါ့နော်သူ့ရဲ့လုပ်ရှိချက်တွေကသူလုတ်ခဲ့တယ်ဒီဖိလစ်ပိုင်ကျွန်တော်တို့ကဒီကဒီစားအကြခဲရပါတယ်ပေါ့နော
်မဆိုးဆန်ထိုက်ကတော့မာရီယာရက်ဆာ2018ခုနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ပို့ချခဲ့တဲ့သတင်းတောက်သင်တန်းတို့တခုကိုတက်ခဲ့ဘူးတဲ့သူပါသတင်းတောက်တွေခုလိုမျိုးပဲငင်းငင်းစုချင်းနေခံရတဲ့အတွက်ဖိနှိပ်မှုတွေကြားရက်တီအလုပ်လုပ်နေကြရတဲ့မြန်မာနိုင်ငံကသတင်းသမားတွေအမျိုးသမီးသတင်းတောက်တွေအတွက်လည်းအများကြီးခွန်အားဖြစ်စေတယ်လို့မဆိုးဆန်ထိုက်ကပြောပါတယ
်အခုအားလုံးကြည့်ကြတဲ့အတိုင်းပဲပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီသတင်းလက်လက်ခွင့်ကလုံးဝကိုပြန်ဆုံးတော့တဲ့အခြေအနေဖြစ်နေတယ်ပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့တည်င်းထောက်အမျိုးသမီးအမျိုးသားတည်င်းထောက်တွေအကုန်လုံးကြီးကဟာလဲအိုးအိမ်တွေကိုစွန့်ခွာပြီးတော့ဖြစ်ပြနေရတဲ့စင်ကာလာဖြစ်တယ်။ဆိုတဲ့ခါကျတော့ဒါပေမဲ့လည်းကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တည်င်းထောက်တွေကလည်းသူတို့ရင်ကျီမှုကိုမစွန့်လို့ပဲနဲ့ပေါ့နော်အခုချိန်ထိဒီသူတွေဖြေကိုတည်င်းတွေတက်ဆက်နေရလို့ရှိရပေါ့နော်။ဒီလိုအချိန်မျိုးမှာဒီလိုလူပဲရှိဖို့ပေါ့နော်တည်င်းထောက်တွေကိုပေးလိုက်တဲ့ဆိုတဲ့တည်င်းဟာပေါ့နော်မြန်မာနိုင်ငံမှာရှိတဲ့တည်င်းထောက်တွေကိုအများကြီးတွန်းအားဖြစ်စေရပေါ့နော်။ကျမတို့အလုပ်တွေကိုကျမတို့ပုံမှန်ပြီးလုပ်ဖို့ကျမတို့ရည်ရည်ချက်တွေပေးလိုက်သလိုပဲ အမေကလည်းမြန်မာနိုင်ငံရဲ့အရှင်လူမာဆိုလို့ရှိရင်တရင်ထောက်ပြီးဖြစ်ဖို့အားခက်ဆဲနေတယ်။အဲ့အန်လီနဲ့ခြေချောင်းခံရရတယ်။အဲ့ဒီမဲ့လေဒီလိုမျိုးနိုင်ငံတကာမှာလူပဲရှိရင်းဆိုင်နေတဲ့ရှိတယ်။ရင်းထောက်ပြီးအဲ့လိုက်တာပါပေါ့နော်။ဒါဒီအခွင့်အရေးတရင်လုံးခွင့်နဲ့ဒီ
မာရီယာရက်ဆာဟာနိုဘယ်ငြိမ်းချမ်းရေးဆုချင်းနေခံရတဲ့ပထမဆုံးဖိလစ်ပိုင်အမျိုးသမီးဖြစ်တယ်လို့ဒီနေ့အတွက်နိုဘယ်ဆုချင်းနေခံရတဲ့သူတွေထဲမှာတဦးတည်းသောအမျိုးသမီးဖြစ်ပါတယ်။မှန်ကန်တဲ့သတင်းအချက်အလက်တွေအများသိစေဖို့ထုတ်ပေါ်ပြောဆိုရတဲ့သူဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တွေဖြစ်တဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအတွ ဆယ်ကြီးအဖြစ်ဂုဏ်ပြုဖော်ပြခံခဲ့ရတယ်လို့2019ခုနှစ်မှာလဲကမ္ဘာဥက္ကဋ္ဌတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစီရင်မှာဖော်ပြခံခဲ့ရသူဖြစ်ပါတယ်။အခုတခါနိုဘယ်ငြိမ်းချမ်းရေးဆုပါးချီးမြှင့်ခံရတဲ့အတွက်အခက်အခဲတွေကြားမှာသတင်းလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ကြတဲ့သူတွေအမျိုးသမီးတွေသတင်းထုတ်တွေအတွက်ကတော့မာရီယာဘက်ဆာဟာခွန်အားတွေအများကြီးဖြစ်စေခဲ့တဲ့ဆိုတာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုကြီးမားတဲ့ရန်နာဝင်ပြပါရှင်။ကျမဖြူဖြူဖြူပါရှင
်။ဘာကင်ဘီတွေစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သိပ္ပံနယ်နီးပညာအစည်းအဝေးကိုမထုတ်လွှင့်ခင်မှာအခုတခါတော့သူရဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်သူရဆောင်တဲ့အမေရိကန်တခွင်အစည်းအဝေးမှာတော့အမေရိကန်ပြည်တွင်းစစ်ကာလကသမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Gettysburg မြို့လေးအကြောင်းကိုကိုအောင်နဲ့အတူမဆူမွန်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
။ Pennsylvania ပြည်နယ်ရဲက Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်တွင်းစစ်မှာအထင်ကြီးနေရာကပါဝင်တာကြောင့်သမိုင်းဝင်မြို့လေးဖြစ်ပါတယ်။ Washington DC ကနေဆိုရင်လည်းတနအီဝဲတသားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိမ်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လေးဖြစ်ပါတယ်
။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီး Robert E. Lee က Virginia Chancellorville မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်း Virginia တပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက် Gettysburg ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူးလဲခံခဲ့ရတဲ့ Virginia ပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ Pennsylvania ပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်ခဲ့ပါတယ်
။ဗိုလ်ချုပ်ကြီး Robert Lee ရဲ့ view ကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လူလွားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်အဲဒီနောက်ငင်းငယ်ရေးကိုခိုင်မအောင်လုပ်မယ်ဆိုတာပ
ါတဖက်မှာလည်းသမ္မတအေဗရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းမိုးချုပ်ဂျော့ဇက်ဟိုကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစင်းသည့်အနေထားပြင်ထားပါတယ်ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့မိုးချုပ် George Gordon Meade ကသူ့ကိုတပ်တွေကုတ်ခဲဖို့အတွက်အစားထိုးခန့်အပ်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg တဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ်
1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနက်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမှာတော့တောင်ပိုင်းတပ်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သိန်းကနန်းနားအထိနီးကပ်လာခဲ့ပါတယ်တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီး Robert Lee ဟာသူ့ရဲ့တပ်တွေကို Virginia အထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9,100လောက်သေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်
။ဒီတိုက်ပွဲအပြီးလေးလကြာမှာသမ္မတ Abraham Lincoln က Gettysburg တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်းကွန်းပြောကြားခဲ့ပါတယ်။ သူ့ရဲ့မိန်ကုံးထဲမှာသမရလင်ကုံးကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးရသူတွေကိုတည်ဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစံကောင်းတဲ့အဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ်
။ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအာဏာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပါ။
အခုလိုတိုက်ပွဲတွေဖြည်းဖြည်း150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လည်ရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းချမ်းချမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
။ဟုတ်ပါတယ်1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံကအတိုင်းစစ်သားတွေဝစ်စုံတွေဝစ်အရသားတွေကလည်းဟိုးရုံကအတိုင်းဝစ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history တက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့ Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝစ်ဆင်ကြသူတွေလည်းရှိပါတယ်
ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလဲဝစ်ဆင်ကြပါတယ်။ Gettysburg စစ်ပွဲအကြောင်းပြောရင်တော့တစ်ဆက်တည်းပါလာတာကသမရအိဗရာဟင်လင်ကွန်ပါ
။ That this nation under God shall have a new birth of freedom and the government of the people by the people for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မြင်ကွန်းထဲမှာပါတဲ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတရဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်းပုံစံဝစ်ဆင်ထားသူကပြောသွားတာပ
ါproposition that
ဒီထိမ့်မဆင်ရဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ယူအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ့်မအခမ်းအနားပါဝင်ဆင်ရဲသူ Jim Gaddy ကဆိုပါတယ
် I think by now it would have been backas one nation we would have reunited to fight
ခုဆိုရင်လည်းနိုင်ငံတကာနိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအတူတူယက်တီခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါအမေရိကန်အတွက်တော့အခုလိုဟိုးရုံကအတိုင်ဝဆားဆင်ရင်ပြီးအထိမ့်အမှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်လင်းကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုးရုံကအတိုင်းဝစ်စားဆင်ရင်ပြီးတော့တကယ့်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စ조사ဆောင်ရွက်နေကြပါတယ
် Gettysburg ကိုတွားရောက်လေ့လာလူသူတွေအနေနဲ့ www.nps.gov မှာအချက်လက်တွေကိုအရင်ဖတ်ရှုလို့ရပါတယ်Gettysburg စစ်မြေပြင်ဟာခြေဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလဲလဲကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလည်ပတ်နိုင်ပါတယ်
တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင
်ကွာစီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတစ်ခါတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကမ္ဘာလောကိုရိုနာဗိုင်းရပ်စ်ကရောဂါ COVID-19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုဆက်ပြနဲ့တည်တည်ချာချာဆေးဖို့အကြံပေးပါတယ်ဘာကြောင့်ပါလဲ ဆက်ပြအပါဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ကမ္ဘာတကာကိုရိုနာဗိုင်းရပ်စ်ကာယောဂါ COVID-19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုဆက်ပြတဲ့ပေးပေးချာချာဆေးဖို့အတွက်အကြံပေးကြပါတယ်။ဘာကြောင့်ပါလဲ။ဆက်ပြအပါအဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့မှန်တင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးမကူးဆက်အောင်ကာယောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးကပ်မပါလာအောင်လက်သန့်ဆေးတွေကလှုပ်ပေးနိုင်တယ်ဆိုပေမဲ့အထူးရောက်ဆုံးဒီယောဂါပိုးကိုတုတ်တင်နိုင်တာကဆက်ပြနဲ့လက်ဆေးသာလို့ဒေါက်တာခင်မောင်ညိုကပြောပါတယ
်။ကျွန်တော်ကိုဗစ် -19 တော့အစားဖြစ်ပြီးအဓိကလက်ဆေးကြပါဆိုတာပြောကြတယ်။အကောင်ကပြောကြလက်ကိုစက္ကန့်20လောက်ပြေးပါခောက်ခုံကနေပါဆိုရဲအကြောင်းအရာလေးကိုပြောကြတယ်။ကိုဗစ် -19 ကတော့တယောက်တယောက်ခုဆက်နိုင်တယ်အများကြီးရှိတယ်။သူအဖြစ်လက်ကန်တစ်ရှင်းမျက်နှာရောက်တော့ပစက်တီရောက်ပေါ်နိုင်တယ်။သူကမျက်နှာကိုခဏခဏကြိုင်တယ်။လက်မှာရောဂါပိုးတွေအများကြီးခံနိုင်တယ်ဆိုတာရှိတယ်။အဲ့လက်မှာကတ်တယ်ဆိုရက်ပိုးကလူတွေကဂယုမဆိုင်နေပေါ့အဲ့တော့ကျွန်တော်တို့ကလက်ကယောဂပိုးတွေကိုမရှိအောင်ပြေသွားရအောင်ဒါကိုနိုင်နေတဲ့ပစ္စည်းတွေနဲ့ဆက်တယ်ဆိုတော့ဆရာဝန်တွေကကြမ်းမာဌာနကညွှန်ကြားတယ်ဘလို့ဆေးမျိုးတွေနဲ့ဆေးရင်ကောင်းတယ်ဆိုတော့နှစ်မျိုးသလိုပြောကြတယ်ပထမတစ်မျိုးကတော့ဆက်ပြာပေါ့ဆက်ပြာကလည်းနှစ်မျိုးရှိပါတယ်အရင်နဲ့လည်းရတယ်အခဲနဲ့လည်းရပါတယ်ဆက်ပြာမှာအပိုင်းနှစ်ပိုင်းပါလေဒီပိုင်းကအရေကိုခင်တွေ့တယ်ရေပိုင်းကိုခင်တွေ့တာရှိတယ်နောက်တစ်ပိုင်းကစီပိုင်းကိုခင်တွေ့တာရှိတယ်အဲ့တော့ COVID-19 မှာစီပိုင်းပါတယ်ရေပိုင်းပါအဲ့တော့စီပိုင်းကအပေါ်ပိုင်းကအဲ့အစီပိုင်းကိုပုတ်ပေါက်နိုင်တဲ့ဆက်ပြာရဲ့အရေအသွေးကြောင့် COVID-19 ကကွဲချီပျက်စီးသွားတယ်အထက်ကဖြစ်တဲ့တခြားပျက်စီးတာလည်းအဲ့ဒီအချိန်မှာပဲအရေနဲ့ဆိုင်တဲ့ဖြည့်ကြောမှုတွေလုပ်တဲ့အတွက်ဒီဆက်ပြာကအတော်လေးကိုအဆုံးဝင်ပဲဖြစ်စီဖြစ်သွားတယ်။ COVID-19 ကလက်ကိုသာသေသေးချာချာဆေးရမယ်ဆိုရင်ဆက်ပြာနဲ့သေသေးချာချာဆေးနိုင်မယ်ဆိုရင် COVID-19 ရောဂါပိုးကလက်ကနေတဆင့်အခုဆက်နိုင်တော့ပေါ့။နောက်တစ်ခုကတော့ဖြည့်ကြောနိုင်တဲ့ဟာ alcohol 60%-80% 60%ရာခိုင်နှုန်းကနေ80%ရာခိုင်နှုန်းထိပါတဲ့လက်သန့်ဆေးရင်နဲ့ဆေးဖို့ပါပဲ။ဒီဟာလဲအတော်လေးကိုကောင်းပါလေအဲ့တော့သူကကြံနေဖို့ထိန်းနာဖို့အတွက်ကိုတခြားဓာတုဗေဒပစ္စည်းအန္တရာယ်မရှိတဲ့ဓာတုဗေဒပစ္စည်းစားသုံးလို့ရတဲ့ဓာတုပစ္စည်းပစ္စည်းပေါ့ CMC လိုမျိုးပစ္စည်းတွေမျိုးရောတော့ဒီနဲ့ဒီဆက်ပြာနဲ့ဆေးတဲ့အတိုင်းပဲဒီအက်ကဟောနဲ့လက်ကိုဆေးရင်တော့သူကြတော့လဲချင်းချင်းချောက်တွေ့တော့အဲ့ဒီ COVID-19 ရောဂါပိုးကိုပြေစေနိုင်ပါCOVID-19 နဲ့ပတ်သက်ပြီးလူတွေသုံးဆွဲတာကကပြောတဲ့တော်လို့အဆက်တော်လို့လိုမျိုးဒီပိုးသက်ဆေးသုံးတယ်ကကဆက်ပြာရည်ဆက်ပြာမဟုတ်အဲကဟောတွေကအများဆုံးသုံးတော့ပေါ့အထူးသဖြင့်လူတွေကလမ်းသွားရင်လည်းအဲ့ဒီလက်သန့်ဆေးလေးကိုဖူးလေးတွေချိတ်တော့ခါချိတ်တော့မယ်ဆိုတော့ဘုရားဘလော့ထီကိုခစ်စားလာတဲ့အနေအထားရှိပါတယ်လူတွေအမှန်တန်ကြောက်တယ်
ဟုတ်ကဲ့ဒီဥစ္စာတော့လက်ဆေးတဲ့ကိစ္စပေါ့နော်ဆရာပြောတာဆက်ပြာရဲ့အယ်ကိုဟောရဲ့ပေါ့နော်ဆန်နဗရောပဝင်းကျင်မှာပိုးသက်ဆေးတွေလိုက်ဖြန်းတယ်လို့ပြောတယ်ဆိုတော့အဲ့ဒီဥစ္စာကြတော့နော်ဒီပေါ့နော်လက်လိုမျိုးမဟုတ်ဘဲနဲ့ဒီပဝင်းကျင်ပစ္စည်းအကုန်လုံးမှာပေါ့နော်ပိုးသက်ဆေးတွေဖြန်းတဲ့ခါကျတော့ဘာတွေကိုသုံးလို့ရပါလဲဆန်နဗရောသူ့ရဲ့ဓာတုဗေဒဆိုင်ရာသူအထက်မှာဘာတွေလုပ်လဲနည်းနည်းပြောပြပေးပါဆန
်ပိုးသက်ဆေးအရင်ကတော့သူ့လိုအရင်ကတော့ဒက်တောလို့အဆက်တောလို့ပိုးသက်ဆေးဆိုတဲ့ဒီအယ်ကိုဟောအမျိုးအစားနဲ့ဒီပုံကျင်ကိုတတ်ရှင်းနေစနေတတ်ရှင်းအောင်လုပ်ဖို့ကအဲ့ဒီတော်လို့အဆက်တော်လို့အပြင်ကိုလူတွေအများဆုံးသုံးတာတော့ကလိုရင်းပဲအဲ့တော့ကလိုရင်းကိုအရေဖြစ်ပြောင်းနေရင်ထုံးရည်ကြီးတဲ့ကိုထည့်ရပါတယ်ထုံးရည်ရဲ့ထည့်တော့ bleaching powder လို့ခေါ်တဲ့တော့ calcium hypochlorite အရေကိုရရပါတယ်အဲ့ဒီအရေကိုဖြန့်လိုက်တဲ့အခါမှာကလိုရင်းလားအနည်းငယ်တော့ထွက်တော့ပေါ့အဲ့ဒီအရေက COVID-19 coronavirusရောဂါပိုးတွေကိုသိစေနိုင်ပါတယ်။သူတို့ကဒီကလိုရင်းမှာသူတို့မနေနိုင်ပါဘူး။အဲကလိုရင်းအနည်းငယ်ရှိ25 to 50% ကလေးပါစံတော့ကလိုရင်းပါတဲ့အရင်နဲ့ဖြန်းရရပါတယ်ကျွန်တော်တို့ကိုဗစ်-19အဖြစ်ခါကပတ်ဆွေးဆောင်တော့ကျွန်တော်တို့ကသုံးရပါတယ်ချက်ကြောင့်ပဲတုံးတယ်အဲဒါနောက်ပိုင်းကျတော့သုံးလကျွန်တော်နေရပါတယ်အဲဒီကတော့လမ်းလေးကိုလုံးမှလိုက်ဖြန်းတယ်ဒီကကျောက်ကျောက်နေပေါ့ကျောက်ကျောက်အဲဒီကစပြီးတော့သေးတဲ့လေးနေရာလေးများလာပြီးအများကြီးလက်သေးကြတော့သေးတယ်တောင်းတယ်လမ်းလေးမှာအကုန်လုံးလိုက်ဖြန်းကြလာ ลานนี่จ้องนี่ซี้ดิวะอกลงผุนี่วะเอออี้แค่ตรงอ่ะตดตอขี้ดิวะอกลงผุนี่วะเอออี้แค่ตรงอ่ะตดตอขี้ดิวะอกลงผุนี่วะเออไอ้แค่ตรงอ่ะตดตอขี้ดิวะอกลงผุนี่วะเอออี้แค่ตรงอ่ะตดตอขี้ดิวะอกลงผุนี่วะเอออี้แค่ตรงอ่ะตดตอขี้ดิวะอกลงผุนี่วะเอออี้แค่ตรงอ่ะตดตอขี้ดิวะอกลงผุนี่วะเอออี้แค่ตรงอ่ะตดตอขี้ดิวะอกลงผุนี่วะเอออี้แค่ตรงอ่ะตดตอขี้ดิวะอกลงผุนี่วะเอออี้แค่ตรงอ่ะตดตอขี้ดิวะอ တဲ့ဟာကိုကျွန်တော်တို့ bleaching powder ပြောစီရင် hypochlorite လို့ခေါ်တယ်။အဲ့ဒီကောင်ကိုကျွန်တော်တို့ထုံးပါဖောက်ထုံးလို့ခေါ်တဲ့ထုံးတဲ့ရည်ကိုဖြတ်လိုက်ရင်အရောင်လေးနည်းနည်းလေးပြောင်းသွားရင်ကျွန်တော်တို့အဲ့မှာဖောက်ထုံးထဲမှာသလိုရင်းပျော်သွားပြီး calcium hypochlorite ဖြစ်တော့မှုရင်နိုင်ငံခြားတစ်ခါလဲလာတဲ့ calcium hypochlorite ကိုကျွန်တော်ရတယ်။အဲ့ဒီကောင်ကိုကျွန်တော်တို့ကအချိုးချက်ကျရည်နဲ့ရောလိုက်ရင်ရပါတယ်။သူက25% ကနေတော့ 40% ကြာရှိရင်တော့ပိုးတက်လို့ရပါပြီ။အဲ့ဒီခိုင်ကိုကျွန်တော်တို့ကဒီ chlorine direct ထုတ်ပြီးသုံးတဲ့နေရာလည်းရှိပါတယ်၊လုပ်လို့ရတဲ့နေရာလည်းရှိပါတယ်။သို့တော့များသောအားဖြင့်တော့ကျွန်တော်တို့ဒီစက်ရုံကြီးတွေကနေတက်ရိုက်ဝယ်သုံးကြတာများပါပဲ
။ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်မျိုးပါ။ COVID-19 ကူးစက်မှုကိုကာကွယ်ဖို့အတွက်ပိုးတက်ဆေးတွေ၊အယ်ကိုဟောပါလက်တံဆေးတွေနဲ့စီကြောရမှာတုံးရတဲ့ဆက်ပြလို့ဓာတ်ရုပ်ပစ္စည်းတွေကိုတွင်တွင်ကျယ်ကျယ်တုံးရတယ်လို့ပလတ်စတစ်အပောင်ဝင်ဓာတ်ရုပ်ပစ္စည်းတွေနဲ့တီထွင်ဖန်တီးထားတဲ့နှာခေါင်းဆီးမတ်စ်တွေတကိုယ်ရည်ကာကွယ် PPE ဝတ်စုံတွေမျက်နှာအကာ face shield တွေကိုလည်းရောဂါပိုးကူးစက်မှုမရှိအောင်အတွက်သုံးစွဲနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆက်ပါအောင်
အခုမြို့သားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VUE ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ
။ဒီလနောက်ပိုင်းမှာကျင်းပမဲ့အာဆီယံထိပ်သီးညလာခါမှာမြန်မာစစ်ကောင်းဆောင်ဖို့ချုပ်မှုကြီးမြောင်းလိုင်းကိုမဖိတ်ဖို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့အွန်လိုင်းဆွေးနွေးပွဲမှာသဘောတူညီမှုရခဲ့ကြတယ်လို့ဒီဆုံးဖြတ်ချက်နဲ့ညီဆက်တဲ့သတင်းရင်းမြစ်အတော်များများကိုကိုးကားပြီးတော့ရိုက်တာသတင်းတရမှာဖော်ပြပါရယ်ဖို့ချုပ်မှုကြီးမြောင်းလိုင်းကိုစားနိုင်ငံရေးနဲ့ပတ်သက်မှုမရှိတဲ့အရက်ဖက်ထင်ရှားတဲ့ပုံကိုယ်တူကိုဖိတ်ကြားမယ်လို့လည်းတောက်ကြနေမှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာသဘောတူညီခဲ့တယ်လို့လည်းအဲ့ဒီသတင်းမှာပြောထားပါတယ်ဒါအပြင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရာဝန်ညူဆိုလည်းမြန်မာနိုင်ငံကိုဒီလထဲမှာတွေ့ရမှာမဟုတ်ဘူးလို့ဒေတာရင်းကတန်တမန်တွေနဲ့အစိုးရအရာရှိတွေကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်အာဆီယံဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့နှိစက်တဲ့အတိုင်းအဝန်ကရတဲ့သတင်းဖြစ်တယ်လို့အဲ့ဒီရိုက်တာကဆိုပေမဲ့လို့အာဆီယံအဖွဲ့ကြီးစီကတရားဝင်သတင်းထုတ်ပြန်ခြင်းတော့မရှိသေးပါဘူးတရလုပြထောင်ဆန်းစုကြည်အမှုမှာတရလုပြအဓိကတက်တဲ့ဥဖြိုးမင်းတရဇနီးမလာတာကြောင့်ထောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုငါးမှုထဲကလင်းမှုပဲဒီကနေ့စစ်ဆေးနိုင်ခဲ့ပါတယ်။အဲ့ဒီအမှုတွေကိုနှိပ်ပြီးတော့တည်တံတရားရုံးမှာဒီကနေ့တတိယအကြိမ်ကြားနာခဲ့တာပါ။စံတမှုတမှုကတော့ဥဖြိုးမင်းတရဇနီးဒေါက်ခင်မိမိကျွဲမလာနိုင်တဲ့အတွက်မစစ်ဆေးနိုင်ခဲ့ပါဘူးလို့ရှင်းနေတွေကပြောပါတယ်။ဒီကနေ့တရခွင်မှာမေးမြန်းမှုတွေအရအာဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စစ်ဆေးသိမ်းဆည်းရမိတဲ့တက်တဲ့ဒဇုံတရားကိုထပ်တင်ခဲ့တာလည်းမရှိဘူးလို့ရှင်းနေတွေကပြောပါတယ်။အခုစစ်စေးကြားနာနေတဲ့အာဂတိလိုက်စားမှုအမှုလေးမှုမှာတောင်ဆန်းစုကြည်တူဦးကိုတည်တံဆွဲဆိုထားတာကနမို့နေပြည်တော်မြို့တော်ဝန်ထောက်တာမြို့အောင်ဒုတိယမြို့တော်ဦးရဲမင်းဦးတို့နဲ့ပူတွဲကတမို့နေပြည်တော်စီပင်သားရေးကော်မတီအဖွဲ့ဝင်ဦးမင်းသူထောက်တာမြို့အောင်တို့နဲ့ပူတွဲတမို့ဆွဲဆိုထားတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနားလောင်ချင်ညာပေးကြတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်။ဗီအမေရိကန်အတန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီကနေ 10:00 အထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ဗီအကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျေးဇူးတင်ပါတယ
Thank you. This program has come to you from